မင်္ဂလာညနေခင်ပါရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်ဇူလိုင်လ9ရက်အင်္ဂါနေ့ညနေခင်း6နာရီခွဲနဲ့9နာရီအစီအစဉ်တွေကိုလိုင်းဒိုမီတာ7925တို့ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ကျမနန်းလာပါဒီနေ့အစီအစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
။ကျွန်တော်အောင်လင်းဦးပါဒီညနေနားဆင်မဲ့သတင်းတွေမှာတော့ဟောင်ကောင်မှာကြီးကျယ်ကန့်ကွက်မှုတွေကြုံရတဲ့လူရှိနေသူတွေကိုတရုတ်ပြည်မှာကြီးထန်လွှဲပြောင်းဝင်မဲ့ဥပဒေမူကြမ်းလုံးဝနှိမ်ချုပ်ထားတဲ့အကြောင်းဟောင်ကောင်ကျွန်းကြီးကကပြောလိုက်ပါတယ်။ပေါက်ကြားခဲ့တဲ့တန်တမာမှတ်တမ်းတစ်ခုထဲမှာအမေရိကန်ဆိုင်ရာဗြိတိန်သံမကြီးနဲ့ဆက်ဆံမလုပ်နိုင်တော့တဲ့အကြောင်းသမ္မတဒေါ်နယ်ထရန့်ကပြောရတယ်လို့ဆိုပါတယ်။ဒီလိုထိတ်တဲရောက်နိုင်ငံတကာသတင်းတွေကိုတော့မကင်ဖြူတွေးနဲ့အတူကြီးညာပေးသွားမှာပါ
။ကောင်းပါပြီရှင်။H1N1 ရာသီတုတ်ကွေးပိုးနဲ့သေဆုံးသူ30ကျော်တိရှိလာတဲ့မြန်မာနိုင်ငံမှာကာကွယ်ရေးကုသရေးနဲ့ပတ်သက်လို့ဘယ်လိုပြင်ဆင်မှုတွေလုပ်ထားပါသလဲ။
ကျမတို့နှစ်တိုင်းနှစ်တိုင်း web plan တိကျရှိထားတယ်အဲ့ဒီ plan အတိုင်းပဲကျမတို့တွေကဟိုကောက်ွက်ဈေးတွေရောက်ရှိတဲ့အခါမှာ WHO criteria တွေဖြစ်တဲ့နော်ဟိုပုံဆောင်ပြီးနောက်တစ
်ခုပြည်သူ့ကျန်းမာရေးဦးစီးဌာနပြန်ကြားရေးတာဝန်ခံပမောက္ခဒေါက်တာခင်ခင်ကြီးပြောတော်ရပါအပြည့်စုံကိုတော့မကြာခင်တင်ပြတော်မှာပါဒါအပြင်ရခိုင်မြောက်ပိုင်းကြောက်တော်အနီးမှာမြန်မာစစ်တပ်ရင်နံဘုံခွဲတက်ကဲခံရတဲ့အတွက်ထိခိုက်သေးဆုံးတဲ့အခြေအနေတွေကိုမေးမြန်းတင်ပြတော်မှာအပြင်AA ရခိုင်လက်နက်ကင်အဖွဲ့နဲ့မြန်မာစစ်တပ်ရဲ့တိုက်ပွဲတွေကြောင်းတန်တရားနဲ့ဖမ်းဆီးစစ်ဆေးခံရတဲ့ရခိုင်ကြေးရွာသား100ကျော်အထိရှိလာတဲ့တဲ့တင်အပြည့်စုံကိုတော့မကြာခင်ကြားဖို့လည်းရှိပါတယ်။ခုအရင်ဆုံးတော့ဒီကနေ့ညနေခင်းထိတ်တန့်ရောက်တဲ့တင်တွေကိုကိုအောင်လင်းဦးနဲ့မခင်ဖြူတွေတို့ကပြောပြပေးပါဦး။
ယူရိုနဂါ2015ခုနှစ်နိုင်ငံတကာသဘောတူညီချက်မှာလက်ခံထားတဲ့ယူရိုနီယံသက်ဆင်မှုပမာဏထက်ကျော်လွန်ထုတ်လုပ်နေပြီဖြစ်တဲ့အကြောင်းကုလသမဂ္ဂနိုင်ငံတကာအနုမြူအေဂျင်စီ IAEA ကအတည်ပြုလိုက်ပါတယ်။ယူရိုနဂါကနျူကလ িয়ার လက်နက်မထုတ်လုပ်နိုင်မှုရည်ရွယ်ပြီး 3.6 ခုနှစ်ရာခိုင်နှုန်းသက်ဆင်ယူရိုနီယံကိုသာထုတ်လုပ်ဖို့ကန့်သတ်ထားပြီးအပြန်အလှန်အနေနဲ့နိုင်ငံတကာကပိတ်ဆို့တံခတ်မှုတွေကိုလျှော့ချပေးခဲ့တာပါ။ဒါပေမဲ့လည်းခုခါမှာတော့စာချုပ်မှာသက်ဆင်ထားတဲ့သက်ဆင်မှုပမာဏထက်ကျော်လွန်ထွက်လုပ်နေတာကိုစုံစမ်းစစ်ဆေးသူတွေမနေ့ကပဲအတည်ပြုနိုင်တဲ့အကြောင်း IAEA ကပြောခဲ့တာပါ။သတ်မှတ်ထားတဲ့ပမာဏထက်ဘလောက်တိုင်းတာထိကျော်လွန်နေပြီလဲဆိုတာကို IAEA ကမပြောရင်မလဲ AP သတင်းဌာနကတော့သက်ဆင်မှုနှုန်း 4.5% ရာနှုန်းထိရှိပြီဖြစ်တဲ့အကြောင်းယူရိုနိုင်ငံအနုမြူစွမ်းအေဂျင်စီပြောခွင့်ရသူကိုကိုကဖော်ပြထားပါတယ်။နျူကလ িয়ার ဆိုင်ရာသဘောတူညီချက်ပါဂရီကိုတွေကိုလိုက်နာစရာမလိုတော့ဘူးဆိုရင်တော့20%နှုန်းထိသက်ဆင်ထားတဲ့ယူရိုနီယံတွေကိုထုတ်လုပ်နိုင်တဲ့အကြောင်းလဲယူရိုနိုင်ငံကအစိုးရမှပဲပြောဆိုထားတာပါ။900ရိုင်တော့တန့်စင်ထားတဲ့ယူရိုနီယံတွေကနျူကလ িয়ার တပ်ပေါင်းဖို့တိစောက်အောင်မှာအသုံးပြုနိုင်ပေမဲ့နျူကလ িয়ার နဲ့ထုတ်လုပ်ဖို့အတွက်ကတော့90ရိုင်နှုန်းအထိတန့်စင်ထားတဲ့ယူရိုနီယံတွေလိုအပ်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်ကတော့ယူရိုနိုင်ငံရဲ့နျူကလ িয়ার ဆိုင်ရာနိုင်ငံတကာသဘောတူညီချက်ကနေမနစ်ကပဲနှုတ်ထွက်လိုက်ပြီးယူရန်ပေါ်ကိုတန့်ကန့်မှုတွေပြန်လည်ချမှတ်ထားတာပါ။
အမေရိကန်သမ္မတဒေါ်နယ်ထရမ့်ကသူ့အနေနဲ့အမေရိကန်နိုင်ငံဆိုင်ရာဗြိတိန်တန်အမတ်နဲ့ဘယ်လိုမှဆက်ဆံတော့မှာမဟုတ်ဘူးလို့ပြောလိုက်ပါတယ်။သမ္မတထရမ့်ဟာအရေးအချင်းမပြည့်တဲ့သူ၊စိတ်လုံခြုံမှုမရှိသူဖြစ်တယ်လို့သူ့အစိုးရအဖွဲ့ဟာလည်းအလုံးမဖြစ်တဲ့အကြောင်းဝေဖန်မှတ်ချက်ပေးထားတဲ့တန်တမာမှတ်တမ်းပေါက်ကြားထွက်လာခဲ့ပြီးတဲ့နောက်သမ္မတထရမ့်ကအခုလိုတုံ့ပြန်လိုက်ကြပါ။ဒါမဲ့လို့ဒီအမေရိကန်အစိုးရဘက်ကတော့ဗြိတိန်တန်ရုံးကိုတရားဝင်စာပေးမပေးဆိုတာရှင်းရှင်းလင်းလင်းမရှိသေးပါဘူး။ချိန်ထဲမှာတော့အခုလိုတပ်အမတ်ကြီး Kim Darroch ရဲ့တပ်တမန်လျှို့ဝှက်စာဘယ်လိုပေါက်ကြားသွားသလဲဆိုတာကိုဗြိတိန်ဘက်ကအပူတပြင်းဖော်ထုတ်ဖို့လုပ်နေပါတယ်။ကမ္ဘာတစ်လောမှာရှိတဲ့သူတို့တပ်တမန်တွေအနေနဲ့လျှို့ဝှက်ခြင်းနဲ့ကတဆင့်သူတို့အမြင်တွေကိုပို့ပွင့်လင်းလင်းပြောဆိုဖလှယ်ဖို့လိုအပ်ပြီးအခုလိုပေါက်ကြားမှုကဘယ်လိုကြောင့်ဖြစ်သလဲဆိုတာကိုစုံစမ်းစစ်ဆေးသွားရမှာဖြစ်တယ်လို့ဗြိတိန်နိုင်ငံသားရေးဝန်ကြီး Jeremy Hunt ကပြောပါတယ်။အမေရိကန်ပြည်ထောင်စုနဲ့နှစ်ရှည်မဟာမိတ်ဖြစ်တဲ့ဗြိတိန်အတွက်တော့အခုလိုဖြစ်ရကြောင့်မျက်နှာပူစရာဖြစ်ခဲ့ရတာပါ။ဒါပေမဲ့လည်းအခုလိုလှုပ်ဝက်တက်တမန်စာပေါက်ကြားတဲ့အပေါ်မှာစာပါအကြောင်းအရာတွေအပေါ်ညှင်းချက်ထုတ်တာတော့မဟုတ်ပါဘူး။အမေရိကန်ပြည်ထောင်စုကိုရောက်ရှိနေတဲ့ဗြိတိန်ကုန်သွယ်ရေးဝန်ကြီး Liam Fox ကတော့သူ့အနေနဲ့ဒါကိုသမ္မတ Trump ရဲ့သမီး Ivanka Trump နဲ့သမ္မတအကြံပေးတွေနဲ့တွေ့တဲ့အခါကျရင်တောင်းပန်မယ်လို့ BBC Radio ကိုပြောဆိုထားပါတယ်။တကယ်တော့ဒီချင်းနဲ့ဟာပြည်သူ့ရှာအခြေခံဝန်ကြီးတွေနဲ့အစ်စ်မြင့်အစိုးရအရာရှိတွေဖတ်ဖို့သာကန့်သတ်ရည်ရွယ်ထားတဲ့ဒါဖြစ်ပါတယ်ဗီဒီယိုနိုင်ငံကတာဝန်ရှိသူတွေကဒီကျင်းနဲ့ဟာနိုင်ငံရဲ့ခြားအစိုးရတွေစီကိုသတင်းပေါက်ကြားသွားခဲ့တာမဟုတ်ပဲဗီဒီယိုနိုင်ငံရေးသမားတွေတမမဟုတ်အစိုးရအရာရှိတွေထံကနေပေါက်ကြားလာတာလို့ယူဆနေပါတယ်ရှင
်ဟောင်ကောင်ကျွန်းမှာသတင်းပတ်တွေနဲ့ချီပြီးဆန္ဒပြပွဲတွေအကြီးအကျယ်ပေါ်ပေါက်ခဲ့ပြီးတဲ့နောက်အလို့ရှိနေသူတွေကိုတရုတ်ပြည်မှာကြီးထန်လွှဲပြောင်းပေးနိုင်မယ့်ဥပဒေမူကြမ်းဟာလုံးဝနှိမ်ချုပ်သွားပြီဖြစ်တဲ့အကြောင်းဟုတ်ချွေမှုကယ်လန်ကပြောလိုက်ပါတယ်ဥပဒေမူကြမ်းကိုလွတ်တော်မှာတကြောပြန်တင်သွင်းလာမလားဆိုပြီးအစိုးရဘော်လူလူကယုံကြည်မှုမရှိပဲဖြစ်နေတယ်ဆိုတာကိုသိရှိထားတဲ့အကြောင်းလဲဒီနေ့သတင်းစာရှင်းလင်းပွဲမှာဟောင်ကောင်ကျွမ်းကြီးကပြောဆိုလိုက်တာပါဥပဒေပြဋ္ဌာန်းမှုကြိုးပမ်းမှုဟာလုံးဝအောင်မြင်မှုမရခဲ့ကြောင်းလဲပြောခဲ့ပေမဲ့ဆန္ဒပြသူတွေမေးခွန်းထုတ်နေတယ်လို့ဥပဒေကိုအစ်စ်ပြင်ဆင်ရေးဆွဲနေသလားဆိုတာကိုတော့ဖြေကြားမသွားပါဘူး ရဲစွဲမှုနဲ့တန်မြတ်ရှိသူတွေကိုဟောင်ကောင်ကျွတ်ရဲ့တရားစီရင်ဆင်နဲ့မတူတဲ့တရုတ်ပြည်မှာကြီးကိုလွှဲပြောင်းပေးနိုင်မယ့်ပုံစိုးရိမ်မှုတွေကြောင့်ဥပဒေကြမ်းကိုလွတ်တော်မှာစတင်ဆွပြုခဲ့တဲ့ဧပြီလကဆက်လို့ဟောင်ကောင်မှာဆန္ဒပြပွဲတွေအကြီးအကျယ်ပေါ်ပေါက်ခဲ့တာပါ။ဥပဒေကြမ်းပေါ်စိုးရိမ်ကြတဲ့သူတွေထဲမှာတော့နိုင်ငံတကာကစီးပွားရေးသမားတွေ၊ဥပဒေရေးကျွမ်းကျင်သူတွေ၊ဒီမိုကရေစီပါတီတွေပါဝင်ဟောင်ကောင်ကလူရန်စားပေါင်းစုံပါဝင်ကြပါတယ်။
ထိုင်ဝမ်ကိုဆစ်လက်နက်ပစ္စည်းဒေါ်လာ 1.2 ဘီလီယံပို့ရောင်းချဖို့အမေရိကန်နိုင်ငံကြ ాయి ဌာနဘက်ကအတည်ပြုပေးလိုက်ပါပြီ။ကာကွယ်ရေးဝန်ကြီးဌာနလုံခြုံရေးဆိုင်ရာပူးပေါင်းဆောင်ရွက်ရေးအေဂျင်စီရဲ့တနင်္လာနေ့ကထုတ်ပြန်တဲ့သဘောတူညီချက်အရဆိုရင်ဒီဝယ်ယူမဲ့ဆစ်လက်နက်တွေထဲမှာ M1A2T အမျိုးအစား Abrams တင်ကား180ဆင်းနောက်လေယာဉ်ဖြင့်ပခုံးထန်းလောင်ချာ250နဲ့တင်ကားဖြတ်တုံး1500ကျော်ပါဝင်ပါတယ်။ဒီသဘောတူညီချက်ဟာထိုင်ဝမ်ရေလက်ကြားဒေသမှာထိုင်ဝမ်နဲ့မသိမမျက်ဖြစ်နေတဲ့တရုတ်အတွက်တော့ဒေါသဖြစ်စရာပါ။တရုတ်နိုင်ငံမှာချန်ကေရှေရဲ့အမျိုးသားရေးဝါဒီတွေကိုမော်ကွန်မြူနစ်တွေက1949ခုနှစ်ပြည်တွင်းဆင်မှာမောင်းထုတ်လိုက်ပြီးတဲ့နောက်သူတို့ဟာထိုင်ဝမ်ကျွန်းဘက်ကိုထွက်ပြေးခိုလုံခဲ့ကြတာပါတရုတ်နိုင်ငံဘက်ကတော့ထိုင်ဝမ်ကျွန်းကိုသူ့ပိုင်နဲ့နယ်မြေအဖြစ်သတ်မှတ်ထားတယ်လို့လိုအပ်ရင်အင်အားသုံးပြီးသိမ်းယူမယ်လို့ပြောဆိုထားပါတယ်အမေရိကန်ပြည်ထောင်စုဟာမူလကထိုင်ဝမ်ကိုတရုတ်အစိုးရအဖြစ်အသိအမှတ်ပြုထားရကနေပြောင်းလဲပြီး1989ခုနှစ်မှာပြည်မကြီးတရုတ်အစိုးရကိုအသိအမှတ်ပြုခဲ့ပါတယ်ဒါမဲ့လည်းဥပဒေအရကန့်သတ်ချက်နဲ့ထိုင်ဝမ်ကျွန်းကိုလက်နက်ရောင်းတာတွေတော့ရှိခဲ့ပါတယ်လက်ရှိသမ္မတဒေါ်နယ်ထရမ့်နဲ့တရုတ်အစိုးရတို့အကြားကုန်သွယ်ရေးဆိုင်ရာအငင်းပွားစရာတွေဖြစ်နေချိန်မှာပဲအခုထိုင်ဝမ်ကိုလက်နက်ရောင်းမှုသဘောတူညီချက်ဖြစ်လာတာပါထိုင်ဝမ်မှာတော့သမ္မတချိုင်အင်းဝမ်လက်ထက်မှာတရုတ်နဲ့ထိုင်ဝမ်ဆက်ဆံရေးကပိုးပြီးတော့တင်းမာနေပါတယ်သမ္မတချိုင်အင်းဝမ်အစိုးရဟာ2016ခုနှစ်မှာအာဏာရခဲ့တာဖြစ်ပြီးတော့တရုတ်နဲ့ထိုင်ဝမ်တနိုင်ငံနဲ့ဖြစ်ရေးအယူအဆကိုလက်မခံတဲ့သူလည်းဖြစ်ပါရဲ့ရှင်
VOA American တဲ့ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ19 kHz 1068ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တဲ့မြန်မာဘာသာအစီအစဉ်ရဲ့အင်္ဂါနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ဥရောပတိုက်နဲ့ရဲတပ်ဖွဲ့တွေရဲ့ပူးတွဲဆင်ဆင်ရေးအတွင်းတရားမဝင်အာတူစီအမှုန်24ရက်နဲ့တူလူအောင်234ယောက်ကိုဖမ်းဆီးမိခဲ့ပါတယ်။အကစားသမားတွေရဲ့ဆွမ်းဆောင်ရည်မြင့်တင်ပေးနိုင်မဲ့စေဝါတွေထုတ်လုပ်နေတဲ့တရားမဝင်တပ်ခွဲခံ9ခုကိုပိတ်ခဲ့တယ်လို့ရန်စွေခိုင်း18ခုကိုလည်းဖြိုခွဲခဲ့တာပါ။ဆင်ဆင်ရေးမှာတော့ဥရောပသမဂ္ဂ EU ဖွဲ့ဝင်23နိုင်ငံအပါအဝင်နိုင်ငံပေါင်း33နိုင်ငံနဲ့တူဥရောပရဲတပ်ဖွဲ့ Europol တားမြစ်ဆေးသုံးဆွဲမှုတပ်ဖြည့်ရေးဖွဲ့ WATA တို့ပူးတွဲအကောင့်ထဲပေါ်ခဲ့တာဖြစ်ပါတယ်။ဖွဲ့စည်းပေါင်းစုံပါဝင်တဲ့ပူးတွဲဆစ်စင်ရေးကနေစေဝါတူထုတ်လုပ်မှုတွေကဘာတော်ကအားစားသမားတချို့တားမြစ်ဆေးအသုံးပြုမှုတွေကိုဟန်တားနိုင်မဲ့ကြီးမားတဲ့အကျိုးကျေးဇူးတွေရရှိနိုင်တဲ့အကြောင်းလဲတားမြစ်ဆေးသုံးဆွဲမှုတပ်ဖြည့်ရေးဖွဲ့ထောက်လိုင်းဌာနညွှန်ကြားရေးမှူးဂွန်တာယောင်ဂါကပြောဆိုခဲ့တာပါ။အီတလီနဲ့ဂရိနိုင်ငံတွေကရဲတပ်ဖွဲ့တွေနဲ့ပူးတွဲဆောင်ရွက်ခဲ့တဲ့ UFO ဖွဲ့ကလည်းဒါဟာအကြီးမားဆုံးဆစ်စင်ရေးဖြစ်တဲ့အကြောင်းပြောဆိုထားပါတယ်။နိုင်ငံကတရားဥပဒေစိုးမိုးရေးဖွဲ့စည်းကတော့အားစားသမားတွေဆွတ်ဆောင်ရင်မြင့်တင်ပေးနိုင်မဲ့စေဝါတွေကိုတရားမဝင်သုံးဆွဲမှုတွေပေါ်မကြာသေးခင်ကဆက်လို့အာရုံစိုက်လာခဲ့တာပါ။အမေရိကန်တရားရေးဌာနကတော့တားမြစ်ဆေးသုံးဆွဲမှုတပ်ဖြည့်ရေးဖွဲ့နဲ့ကမ္ဘာ့ဘောလုံးဖွဲ့ချုပ် FIFA တို့နဲ့ပါဆက်နွယ်နေတဲ့အမှုတွေနဲ့ပတ်သက်လို့ပြီးခဲ့တဲ့နှစ်ထဲမှာပဲရုရှားထောက်လိုင်းအရာရှိတွေကိုတရားစွဲဆိုထားပါတယ်။
လိမ်မိုင်းဆိုင်ရာမတော်မတရားပြုမှုမှုနဲ့ဆွဆွဲခံထားတဲ့ပြည်သက်နိုင်ငံဆိုင်ရာဗာတီကန်ယဟန်အမတ်လူဝီဂီဗန်တူရာကိုစစ်ဆေးမေးမြန်းနိုင်ဖို့အတွက်တန်တမာရေးအထူးကင်းလွတ်ခွင့်ကိုဗာတီကန်ကရုပ်သိမ်းလိုက်ပါတယ်။အသက်84နှစ်ရှိပြီဖြစ်တဲ့ယဟန်အမတ်ဗာတူရာကိုတော့အမျိုးသားတူကိုမလျော်မကန်ထိတွေ့ကြင်တယ်မှုနဲ့ပြည်သက်မှာဒီနှစ်စပိုင်းလုံးကအမှုဖွင့်ထားတာပါ။စီဗီယာရှိတဲ့ဦးကိုယဟန်အမတ်ကလိမ်မိုင်းဆိုင်ရာမလျော်မကန်ပြုမှုခဲ့တယ်လို့ပြည်သက်ဒုတိယမြို့တော်ဝင်ပက်ထရစ်ကလပ်မန်က CNN သတင်းဌာနကိုနှစ်စပိုင်းလုံးကပြောဆိုခဲ့တာပါ။ယဟမတ်ဗာတူရာကတော့ဆွဆွဲချက်တွေကိုညှဉ်းဆန်ထားပါတယ်။လိမ်မိုင်းဆိုင်ရာမတော်မတရားပြုမှုတွေနဲ့ပတ်သက်ရင်တရားမျှတမှုရှိဖို့အစွမ်းကုန်ဆောင်ရွက်သွားမယ်လို့ပုံဟံမကြီးဖရန်စစ်ကကတိပေးထားပါတယ်ရှင်
။ယင်းမင်းငယ်မှာကာလာဝမ်ယောဂကြုံနေရတဲ့အခြေအနေဟာပုံမဆိုးဝါးလာနေပြီးယောဂတိုက်ဖြည့်ရေးအတွက်ရန်ပုံငွေလည်းအလုံးလောက်မရှိတဲ့အကြောင်းကုလသမဂ္ဂကပြောဆိုလိုက်ပါတယ်။ပြည်ကနေတဲ့မှာယောဂကုသသူ 38,000 နဲ့သစ္ဆုံးသူ80ရှိခဲ့ရာကအခုခါယောဂကုသသူ 46,000 နဲ့သစ္ဆုံးသူ905ယောက်ထိရှိနေပြီဖြစ်တဲ့အကြောင်းကုလသမဂ္ဂတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ရဲ့ပြောခွင့်ရပုဂ္ဂိုလ်ဖာဟတ်ကပြောဆိုလိုက်တာပါကုလသမဂ္ဂနဲ့တခြားအကူအညီပေးရေးအဖွဲ့ရေမင်းနိုင်ငံမှာဖွင့်လှစ်ထားတဲ့ကာလာဝမ်ယောဂတက်ဖြည့်စီကံပေါင်း1,200နီးပါးရှိနေပေမဲ့ရန်ပုံငွေအရေးကြီးလိုအပ်နေတဲ့အကြောင်းနဲ့ရေမင်းနိုင်ငံမှာ လူသားချင်းစာနာမှုအချက်တွေကိုဖြည့်ရှင်းရေးစီစဉ်အတွက်လူပေါင်းတန်း30ကျော်ကိုစာနာမှုကူညီတွေပေးဖို့ဒေါ်လာသန်းပေါင်း 4,200 လိုအကြောင်းလဲပြောဆိုခဲ့ပါတယ်။နောက်တစ်လုံးမှာတော့လူဝန်နေတဲ့ရန်ပုံငွေရဲ့32ရာခိုင်နှုန်းသာရရှိထားတယ်လို့လည်းပြောဆိုခဲ့တာပါ။ဒီကြီးမှုတွေစွန့်ပြစ်ညှိကြေးတွေကိုစီမံခန့်ခွဲမှုမှာအားနည်းမှုတွေနဲ့တန်ရှင်းတဲ့သက်သုံးရည်ပြက်လက်မှုတွေကြောင့်ကာလာဝမ်ယောဂပြည့်နေနေရတယ်လို့လည်းရေမင်းနိုင်ငံကတာဝန်ရှိသူတွေကပြောဆိုထားကြပါတယ်။ကာလာဝမ်ယောဂဟာယောဂပိုးရှိနေတဲ့ရေကိုသက်သုံးမိရကအထူးကဖြစ်ပွားလို့ရှိပါတယ်။ရေမင်းနိုင်ငံမှာတော့ကာလာဝမ်ယောဂအပြင်စင်ရမွေတင်မှုမိုးကောင်ရေရှားမှုယူအန်နိုင်ငံကအားပေးထောက်ခံနေတဲ့ဟူတီတပုံတွေကိုဆော်ရီနိုင်ငံကဥဆောင်တဲ့ညွန်မောင်းတပ်ဖွဲ့တွေရဲ့လေကြောင်းကထိုးစစ်တွေနဲ့လည်းရင်ဆိုင်နေရတာပါ။လေကြောင်းထိုးစစ်တွေအတွင်းလူနေရပ်ကွက်တွေဆေးရုံတွေကိုထိမှန်တာတွေကြုံရလို့လူပေါင်းထောင်နဲ့ချီပြီးတော့လည်းသိဆုံးခဲ့ရတာဖြစ်ပါတယ်
။တနင်္လာနေ့တုန်းကအိန္ဒိယနိုင်ငံမှာခီးတဲ့တင်ပတ်စကားတစည်း highway လမ်းမပေါ်ကနေလမ်းချော်ပြီးတော့တူမြောင်းထဲကို12မီတာကျော်လောက်ထိထိုးကျသွားခဲ့တဲ့အတွက်လူ29ယောက်သေဆုံးပြီးအနည်းဆုံး18ယောက်ထိခိုက်ဒဏ်ရာရသွားခဲ့ပါတယ်။ရေမောင်းအိမ်ငိုက်သွားတဲ့အတွက်အခုလိုဖြစ်ရတာလို့အာဏာပိုင်တွေကပြောပေမဲ့ဖြစ်စဉ်အသေးစိတ်ကိုတော့စုံစမ်းစစ်ဆေးနေဆဲပဲဖြစ်ပါတယ်။ဘတ်စကားကအိန္ဒိယနိုင်ငံဥတ္တပရဒေ့ရှ်ပြည်နယ်လက်နောင်းကနေဒေလီကိုယာမူနာအမြန်လမ်းကနေမောင်းနေလာခဲ့တာပါ။ယာနဲ့ချီပြီးတော့လူသေဆုံးမှုတွေဖြစ်လေရှိတဲ့ဒီ highway အမြန်လမ်းကိုငရဲလမ်းဖြစ်တဲ့အိန္ဒိယသတင်းမီဒီယာတွေကဖော်ပြကြပါတယ်ရှင်။အင်္ဂါနေ့ညပိုင်းထိတ်တန့်ရောက်တဲ့တဲ့တွေကိုကွန်လင်းနဲ့မခင်ဖြူတွေကကြေညာပေးခဲ့တာပါရှင် VOA ကနေခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ပြသွားပါမယ်မြန်မာနိုင်ငံမှာလက်ရှိဖြစ်ပွားနေတဲ့ H1N1 ရာသီတုတ်ကွေးပိုးနဲ့သေဆုံးသူအယောက်30ဦးထိရှိသွားပါပြီယောဂါပိုးကူးစက်ခံရသူတွေကိုအစိုးရကျန်းမာရေးဌာနတွေကအသေးအချာစီးရင်ယူကုသမှုတွေဆောင်ရွက်နေတယ်လို့ယောဂါကာကွယ်ရေးအသိပေးတာတွေနဲ့ကာကွယ်ဆေးတွေထိုးဝေဖို့လည်းပြင်ဆင်ဆောင်ရွက်နေပါတယ်။ MJI မြန်မာသတင်းပညာသိပ္ပံကအလုတ်တင်သတင်းထောက် Easily သင်က VOA အတွက်အခုလိုသတင်းပေးပို့ထားပါတယ်
။မြန်မာနိုင်ငံမှာတော့ဒီနှစ်စကနေဇူလိုင်လ9ရက်နေ့ထိ H1N1 ယောဂါပိုးကြောင့်သေဆုံးသူအယောက်30ကျော်ပြီလို့ကျန်းမာရေးဌာနကထုတ်ပြန်လာပါတယ်။သေဆုံးသူတွေနဲ့ပတ်သက်ပြီးတော့ပြည်သူ့ကျန်းမာရေးဦးစီးဌာနပြန်ကြားရေးတာဝန်ခံပေါမောခဒေါက်တာခင်ခင်ကြီးကအခုလိုပြောပြပါဗျ
။ခုတည်းကအိမ်ဆောင်အန်ရောကြောင့်သေဆုံးတဲ့လူတွေ31ယောက်ပါ။31ယောက်ဆိုတာလူရလေဟာ31ယောက်တော့ဖြစ်နေပြီလားဆိုပြီးတော့အဲ့လိုထင်တတ်ကြတယ်တကယ်ကြောင့်လို့ရှင်အိမ်ဆောင်အန်ရော proper ကြောင့်သေတဲ့ဟာ5ယောက်ပဲရှိတယ်နော်။အဒီကတော့ကျွန်တော်တို့အနေနဲ့ယောဂရောက်သေးတယ်ပေါ့နော်။မာနှလုံးယောဂရှိမယ်။သူ့မှာအန်ဒလိုင်းပေါ့နော်။ကြောက်ကယောဂတွေရှိမယ်။ပြီးလို့ရှိရင်နာတာရှိယောဂတွေရှိမယ်။အဲ့လိုမျိုးယောဂတွေရှိတယ်။အဲ့ဒါတွေရှိတယ်။အဲ့လူတွေမှာလည်းဒီ H1N1 စမ်းကြည့်လိုက်တယ်။စမ်းကြည့်လိုက်လို့သူတို့ကပေါ့ဆွေးတွေ့တယ်။တွေ့တယ်သူတို့တွေသေသွားတယ်ပေါ့နော်။ဒါဆိုလို့ရှိရင်သူတို့သေတာ H1N1 ကြောင့် proper ကြောင့်သေတယ်လို့သူတို့ပြောလို့မရပါဘူး။အဲ့လိုမျိုး H1N1 proper ဆိုတာသူမှငိုရဆေးကျုံတွေမရှိဘူးတွေးတိုးတွေမရှိဘူးပေါ့နော်သူခုနပြောတာမန်လူတွေကလူပဲပေါ့နော်အဲ့ဒါနေမှာခုနပြောဒီလိုအသက်ရှူလမ်းကြောင်းဒီ seasonal flu ကူးစက်ခံရတယ်ကူးစက်ခံရပြီးတော့ဆုံးသွားတယ်ပေါ့နော်ဒါမျိုးကကျတော့အဲ့လိုမျိုး proper လို့ပြောတာပါဒါအဲ့ဒါ5ယောက်ရှိတယ်လို့ဆိုလိုတာပါ
လက်ရှိမှာတော့မြန်မာတိုင်းနိုင်ငံလုံးအနေနဲ့တန်တရားလူနာ902ဦးယောဂပိုးတွေ့ရှိသူ180ရှိတယ်လို့စစ်မရေးနဲ့အာကသဝန်ကြီးဌာနကထုတ်ပြန်ကြပါတယ်။ဒီထဲမှာတော့ရန်ကုန်တိုင်းဒေသကြီးမှာဒီယောဂပိုးအများဆုံးတွေ့ရှိရတာဖြစ်ပြီးကူးစက်ခံရသူအယောက်200နီးပါးရှိတယ်လို့လည်းထုတ်ပြန်ကြပါတယ်။နာတာရှိယောဂအခန့်ရှိသူများကလေးငယ်တွေနဲ့တက်ကြီးရွယ်ဦးတွေအထူးကူးပြုနေထိုင်မှုလိုအပ်တယ်လို့ဆရာဝန်ကြီးများကပြောပြထားပါတယ်။ဒီယောဂပိုးကူးစက်ခံရရင်ကူးစက်ခံရတဲ့အချိန်ကစတင်ပြီးတရက်ကနေ၄ရက်အတွင်းယောဂလက္ခဏာတွေစတင်ပေါ်ပေါက်လာနိုင်ပြီးအပူချိန်100ဒီဂရီဖာရင်ဟိုက်အထက်အပူချိန်မြင့်တက်တာနှာရည်ယိုတာနှာချေတာချောင်းချောက်ဆိုးတာလယ်ကျောင်းနာတာကိုယ်လက်ကိုက်ခဲတာခေါင်းကိုက်တာနဲ့နှုံးခွေတာတို့ဖြစ်တတ်ပါတယ်ဒီထက်ပိုမိုပြင်းထန်လာရင်အဖျားကြီးလွန်တာချောင်းအလွန်ဆိုးတာမောတာပင်မနှွက်နေတာအသက်ရှူကြတာအသက်ရှူခက်ခဲတာနဲ့အသက်ရှူနှုန်းမြန်ဆန်ပြီးခနာမငြိမ်ဖြစ်တာသတိလက်တာတွေလည်းဖြစ်ပေါ်တတ်တယ်လို့ကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်လာပါတယ်။ယောဂကူးစက်မှုလွယ်ကူနိုင်တဲ့သူတွေကိုကာကွယ်ဆေးတွေထိုးပေးဖို့နဲ့ကျန်းမာရေးဆောင်ရှောက်မှုကိုတိထံပုံမှုပေးနိုင်ဖို့ပြင်ဆင်နေတယ်လို့လည်းဒေါက်ခင်ခင်ကြီးကပြောပါတယ်။
China yoga sih macam itu, cuma rumah sahaja thaulan ni. No, nanti gua kesi bo, no, tadi tu gua lakana kanzana tu sih macam itu, cuma rumah syarat, sih macam, cuma rumah tiada kudamu beri, dua lalu sih sura luna sih macam bo, seyang tu na bo, no, cuma isau siamu beri na angle, kau nong ready bo, no, kagui si thamah tau kalle. Sama tu le yau bi, dua dia tu le yau bi. Dia di mana jilup silo muka kau sendiri. Nian lama ramu mahu. Cuma ramai tanya tanya web plan. Plan di cari tahu. Adi plan dah macam mana dia. Muka kau sendiri yau sih dia kama. Tapi wish dia kau di dia lepas dia. No, kau zaman ni. Nampak tak ngelon ni keliru. No, nampak cawla ni. Kanan buat tak jilo ni. Tujuh dia cawangan ni tepo. No, nampak nada si. Jaga lakukan asyik dek, kau ni terpisah sih kan zaman itu ni, cuma ayuh nanti. Orang biasa buat aku, di recommendation ada yang aku buat, ada yang aku cuma tu, jangan kalau asyik dek aku sendiri buat motivi topeng ni buat tu, sejak sahaja ni baru.
Kau lu yakin ni apa? Emi tu gue pilih sih aja, tadi tak ni time mobil, ni time kau pilih ni lu mian sih ni hari gue mau tolak ni, ada ni tu sahaja jago ni, ada sih orang orang ni terseng kure di yoga mula tu, cangsu nanti, yoga mungkin buat aku. Besar nak kau ni go open wo, lagu macam kena sejauh wo le tadi betah barai. Lepas ini malam, zaman ini windy tenaga, tenaga yang lo tanya dana, esok ni awak tu kui yoga, kusam muka gue ye pinya pin lengan ni go le sahaya ni barai. Lulu sih kusam ni ni yoga pi dek tuan, ni saya awak cuit dek, atau tapi no lese tu ma, apa jadi nak kui hari ni sesi muri pulau ni le lulu, zaman ini udih tenaga piu barai. Begini ni tuan, di tu kui yoga caw. Tisong tu masih gaya pemain, nanti sah kena kuna baru. Tisong tu asal lese ni bah si gaya barai.
Ni mana ngam lese people ni le ya zoom muri apa? Jadi apa ye kain terbang ne patelu, megon terusiari, mian piasi ni barai. Tutup ni macam ada kengah ni biro ma petuar le Victoria le ye. Tengah meremu apa, tetapi meremu ni apa? Ia dapat kain tu pisim bongbo. Mungkin tu siari, amnya biasa ni rajang. Pintu jah, ia dapat apa? Yang cium ni, pobiro yaja lazi balik. Ni mana yang ia dapat ye? Yang cium ni apa? Kain tu pisim bongjang. Kula me inganya daya lilan isi sema suni jaya ama. Pawan suni luduri. Cenaru tangu jodin satu nanya balik. Cenaru ye yang fono baka de nitonya ni, tungsin ni nganga ngalip si balik. Saya bawa mesuain ini naik turun ini. Ini ni PC, Facebook sama ni PC. Kau suni lori cang yari ku jodin jeda bepo tanah jawab ni. Bawa suni jawab alung ku bepo apa ni?
Jika ni nak guna ini dah lelai suni kan, si semua bawa suni jawab terbiro bepo apa ni? Biar emnya mawai si jengu sebiro terlalu ni barai. Kuro ya kain pin edrin wepes saya ama. จะใครมีเอาไปเจ้าตัวมีอยู่ในเรื่องกิสปานรีดระอันนี้มาเนี่ยมาตั้มรอยนั่งบงเวตักให้ขยันลูที่ใครแต่ยาดาริชิกะไปแต่ใครหมดพิเดพิบีเดนเอาอันนี้น้ามาชีเดยาดาริโกเนี่ยมาเสด็จกับพันซีซีซีราเรลชินเรลุสวาเลยวิวเอ็มเนี่ยมาบันเดนเท่านั้นก็เองอ่ะสงสารมีมีเต็มปีท้าไปเลยยังใครบินเนี่ยเจ้าตัวมีอยู่ในกิสปานรีดระอันนี้มาตั้มรอยเสียงลูกสุไลน่าเสียงเนี่ยมันเนี่ยไปงะ
ผมไม่เจอสมินทงกับฟิวเอกูเปียวว่าเลยแต่พี่แม่ตีส่งดูชีมีชีเนี่ยเป็นอุทิศให้แต่ยาเดลสูเรตีสิกุโรมาเปียวว่าบุอันนั้นมาแล้วจนรู้ว่ามุ้งไม้นั่นเราพอจะได้ใครแก่ราชีเนี่ยจนรู้ที่อาศัยดีช่วยกันยาเดราชีนี่ก็มันเนี่ยชิลัยลงมาชิดะเรามุ้งไม้เนี่ยจนรู้ดีเลี้ยงไงได้ใครแก่ตัว
ยี่ใครเล่นกันอีพวกนี้เนี่ยที่ได้พวกด้วยผมบางวันช่วงกูได้ใครแก่ยามะยามาเสด็จไปกับเจ้าสมุริมีอะไรเรื่องอีพี่ยังใจยี่ต
နဲ့ဒီကဒါရဲ့ဒီအခြေဆက်ပေါ့နော်2.6ကီလိုမီတာလောက်မှာဓမ္မတိကရဲ့ဒီအား150လောက်ပါလို့ပြောနေတယ်ဒီလိုလေးဘက်ကနေကြားပြတိတ်ခိုက်တာရှိအဲ့ဒီတိတ်ခိုက်မှုအကျင်းမှာတော့ရန်သူဘက်ကနေဒီ15ဦးတည်းမလို့ကြားဆုံးတာရှိ
ကျောက်တော်မြို့နယ်ကစ္စဘာနဒီသရဏီဘုံခွဲတိုက်ခတ်မှုဖြစ်စဉ်မှာထိခိုက်ဒိဆိုးမှုတွေကိုတော့တိချားတိမပြုတ်နိုင်သေးပါဘူးမိုင်းခွဲတိုက်ခတ်ခံရပြီးမြန်မာစစ်တပ်ကနေအနီးနားကပိန်းနှချောင်းရွာသားတွေကိုဖမ်းဆီးမှုတွေရှိနေတယ်လို့ပိန်းနှချောင်းရွာသားတို့ကပြောပါတယ်။အနီးန
ားရွာသားကခက်ခံရတယ်။တိုင်းမျိုးတော့တိုက်ရှိခံရလို့ပြောပါတ
ယ်။စူလိုင်လ6ရက်နေ့ကလည်းအမ်းမြို့နယ်ဓာတ်တော်ကြီးရွာကရွာသား3ဦးကိုတမတော်စစ်ရင်တန်းဘုံပေါက်ခွဲတဲ့ဆိုတဲ့တန်တရားနဲ့တမတော်ကဖမ်းဆီးထားပြီးလက်ရှိစစ်ဆေးနေစေအခြေအနေမှာရှိနေပါတယ်။အေလနဲ့ကန်ဖွဲ့တွေအခြေပြုလှုပ်ရှားနေတယ်လို့တန်တရားရှိတဲ့အခြေရွာတွေကိုလည်းမြန်မာစစ်တပ်ဘက်ကနေနေပြည်တော်ရှင်းလင်းရေးစစ်ဆေးမှုတွေပုံမှုတင်ကြလာနေပါတယ် ပူရီတောင်မြို့နယ်ကံပြင်းကြီးရွာမှာမြန်မာစစ်တပ်ကနေတပတ်ကြာဝိုင်းပါစစ်ဆေးနေစေချင်းနေကြောင်းရွာသားတွေစောက်ဝတ်နေထိုင်ရေးမှာစိုးရင်စရာဖြစ်နေတယ်လို့ဘူတီတောင်မဲဆန္ဒနယ်ကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးအောင်တောင်းရွှေကအခုလိုပြောပါတယ
်။ကံမြင်အချင်းကြီးကရွာကလူတွေကတပည့်လောက်ရှိပြီးနေနေကြရလေ။တမန်ကြီးနေကအဲ့ဒီရွာမှာရောက်နေရွာသားကကျားစီ6ရောက်မဆီ6ရောက်ဖုန်းကြီးတပါးဘောလုံးတုံးစင်းနဲ့တုံးရောက်ပေါ်တော့ဆိုတော့သူတို့ဗမာလူတွေလူကြဘူး။ရှိရကိုစားတော့ပြီးတော့နေကြတာအခုကတော့ရိခါလေးလေးပုံပြီးတော့ပြောတယ်။ရွာမှာလူတွေကိုအကုန်လုံးဒီနေကခေါ်ပြီးမှအင်းတော့မှစကြတယ်လို့ပြောတယ်။အဲကျွန်တော်အနေနဲ့တော့ဒီ ICRC အဖွဲ့ကိုတော့အကူတောင်းထားတယ်။တော်ပြီမှအကူပေးသေးပါလို့တော်တော်ကက်ခဲဖြစ်နေတယ်။ကျွန်တော်ကတော့စိုးရိမ်နေတယ်ကြောက်တယ်လို့ဖြစ်တော့မှလည်းစိုးတယ်ပေါ့နော်
။ပြီးကြတဲ့ဇွန်လ9ရက်နေ့ကလည်းဘူရီတောင်မြို့နယ်အလဲချောင်းကျေးရွာနဲ့ကြေတိတ်တောင်မြို့နယ်အမြင့်တောင်ကျေးရွာကိုမြန်မာစစ်တပ်ကနေမီးရှို့ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ဒါပေမဲ့တပ်မတော်ဘက်ကတော့နှစ်ဖက်တိုက်ပွဲဖြစ်ပွားမှုတွင်ကြီးတိမှန်လို့မီးလောင်တာဖြစ်ကြောင်းဖြေရှင်းချက်ပေးထားပါတယ်။မြန်မာစစ်တပ်နဲ့အေအေဖွဲ့တို့တီစင်မာလာကနေစတင်ဖြစ်ပွားခဲ့တဲ့တိုက်ပွဲတွေမှာအေအေနဲ့ဆက်နွယ်နေတဲ့မတင်ကမှုနဲ့ဖမ်းဆီးခဲ့သူ90ကျော်စစ်ဆေးနေဆဲ36ဦးအမှုဖွဲ့ရယူထားတာ45ဦးပြစ်ဒဏ်ချမှတ်ခံရသူ73ဦးရှိနေတယ်လို့ဇွန်လ22ရက်နေ့နေပြည်တော်မှာပြုလုပ်တဲ့တပ်မတော်သတင်းစာရှင်းလင်းပွဲပြီးထုတ်ပြန်ထားပါတယ်ခင်ဗျာ
နိုင်ငံအင်တင်တင်ပြတော်တာပါရှင် VOA မြန်မာပိုင်းအစီအစဉ်ကိုလိုင်းတိုမီတာ7925ရောကနေဆက်ပြီးတော့ထုတ်လွှင့်နေပါတယ်အခုတော့ရခိုင်စစ်ဘေးဆိုင်ရာသတင်းနောက်တစ်ပုတ်တင်ပြပါောင်းမယ်ရခိုင်လက်နက်ကိုင်တပ်ဖွဲ့ AA နဲ့အစိုးရတပ်တို့ကြားစစ်ဖြစ်နေတဲ့ရခိုင်မှာစစ်ဘေးတံကြောင့်အသက်ဆုံးရှုံးခဲ့ရတာနောက်မတင်ကာမှုတွေနဲ့ဖမ်းဆီးစစ်ဆေးခံရရင်တိုက်ခဲ့ရတဲ့ဒေသခံပြည်သူပေါင်း35ဦးထိရှိသွားပြီဖြစ်ပြီးလက်နက်ကင်တပ်နဲ့ဆင်နွယ်တဲ့ဆိုပြီးမတင်ကာလို့ဖမ်းဆီးစစ်ဆေးခံရတာကတရားကြောရှိသွားပြီလို့ရခိုင်လွှတ်တော်ကုစလဲတွေကပြောပါတယ်စစ်ဘေးတန်ကြောင့်အသက်ဆုံးရှုံးခဲ့ရသူတွေဖမ်းဆီးညှဉ်းပန်းနှိပ်စက်ခံရသူတရားစွဲခံရတဲ့ဒေသခံတွေအတွက်ဆုံးရှုံးနေတာမျိုးတွေကိုတက်ဆိုင်ရာနိုင်ငံသားတို့အခွင့်အရေးကာကွယ်လုံခြုံမှုပေးဖို့နဲ့တရားဥပဒေနဲ့အညီဆောင်ရွက်ပေးဖို့ရခိုင်လွှတ်တော်ကုစလဲတွေကတောင်းဆိုလိုက်ပါတယ်မဆုမုံကစူးစီးတင်ပြထားပါတယ်ရှင
်လာနဲ့ချီကြမြင့်လာပြီးဖြစ်တဲ့ရခိုင်ပြည်နယ်တွင်းရခိုင်တိုင်းရင်းသားလက်နက်ကိုင်တပ် AA နဲ့မြမဆိုးရစစ်တပ်တို့ကြားတိုက်ပွဲတွေအပြင်းထန်ဆက်ဖြစ်ပွားနေတဲ့အချိန်စစ်ပြေးဒုက္ခသည်ပေါင်းက4,600ကျော်အထိရှိသွားပြီဖြစ်ပါတယ်စစ်ဖြစ်နေတဲ့နယ်မြေတွေနဲ့လက်နက်တွေနဲ့ပစ်ခတ်တိုက်ခိုက်မှုတွေကြားအသက်ဆုံးခဲ့ရသူနဲ့ရခိုင်တပ်နဲ့ဆက်သွယ်တဲ့ဆိုတဲ့ဆွဆွဲချက်နဲ့ဖမ်းဆီးစစ်ဆေးခံရင်တေဆုံးခဲ့ရသူပေါင်းက35ဦးထိရှိသွားပြီဖြစ်လို့တေဆုံးနေတာခဲ့ရသူနောက်ကျရင်သူမိသားစုတွေအတွက်တရားမျှတမှုရစေချင်ပါတယ်လို့ရခိုင်ပြည်နယ်ရသေးတောင်မြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါခင်စောဝေက VOA မြန်မာပိုင်းကိုပြောပါတယ
်စစ်ဆေးတဲ့အတွက်ပေတဲ့လူကအခုဆိုလောလောဆယ်မှာ4ရောက်လောက်ရှိနေပါပြီเนาะနောက်ပြီးတော့ဒီမစစ်ဆေးပေးနဲ့ဒီတိုက်ပွဲတွေဖြစ်တဲ့အတွင်းနောက်ရောသေးမှာတက်မတော်တွေဝင်လာပြီးတော့မှပေါ့နော်ဒီစနေပြစ်ခံရတဲ့ဒီတော်တော်များများသေးတာတွေလဲဆိုလို့ရှိအကုန်လုံးပေါင်းလိုက်ရင်တော့35ရောက်လောက်ရှိနေပါပြီစစ်စစ်တဲ့အချိန်အတွင်းမှာလည်းတော်တော်များများသေးတာတွေလဲရှိတဲ့အပြင်ကိုတစ်ဖက်ကိုတစ်ဖက်ကဘသူကလုတ်တယ်ဘသူကလုတ်တယ်ဆိုပြီးပဲအပြစ်ပုံချတာတွေကိုပဲကျမတို့တွေးရပါတယ်နော်မတရားဖက်စီးခံထားရရှိတယ်နောက်လူတွေကိုတွေးရင်အေးအေးဆိုပြီးတော့ဖမ်းတယ်ဟိုအေးအေးဟုတ်ဟုတ်မဟုတ်ဟိုဒါအေးအေးပဲဆိုတဲ့တတိချက်ပေါ့နော်သူတို့ဆွဲဆေးတာတွေရှိတယ်အဲ့တဲ့ကြောင့်ရောသားတယ်ဆိုရင်တမတော်စစ်ကြောင်းနဲ့တွေးရမှာကိုအရင်ကြောက်ပြီးတော့ထွက်ပြေးနေတာတွေရှိတယ်အဲ့တော့ပြေးသွားတဲ့မိသားစုတွေကလည်းဟိုကျမတို့တွေလည်းတွေ့တိုင်းပြင်ပြတာတွေရှိပါတယ်သူတို့ကိုဟိုလာပြီးတော့စုံစမ်းစစ်ဆေးတာကဒီလူခွင့်ကော်မရှင်တစ်ခုပဲစစ်ဆေးတယ်တခုမှမမဟုတ်ဘူးနော်လာပြီးတော့ဒီဟိုဘောဒီသေဆုံးမှုတွေပတ်သက်လို့တဆုံတရာလုံဆောင်မှုတွေမရှိဘူးဆိုတာကိုတော့ကျမတို့ကိုလည်းအချိန်နဲ့အများတင်ပြနိုင်မှုတွေရှိပါတယ
်စီးရေးပြိပခါတွေပြင်းထန်နေစေနည်းနည်းမတည်ငြိမ်သေးတဲ့အချိန်ညမထွက်ရအမိတ်တွေကလည်းထုတ်ပြန်ထားစေဖြစ်တယ်လို့စစ်ရှောင်နေရတဲ့ပြည်သူကမှအာဏာပိုင်တွေဘက်ကထက်မှန်ဖန်စီစစ်စေးနှိပ်စက်နေတာကတော့တရားဥပဒေစိုးမိုးမှုမဲ့နေပြီးဥပဒေမဲ့ပုံစံမျိုးဖြစ်နေတယ်လို့လည်းရခိုင်ပြည်နယ်ဘူးတီတောင်မြို့နယ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးထွန်းအောင်သိန်းကပြောပါတယ
်ကျွန်တော်တို့ပြည်သူလူထုဟာနော်ဥပဒေနဲ့ကျွန်တော်တို့ဒီပုံစံမျိုးဖြစ်နေတယ်လေကျွန်တော်တို့ခေါ်ယူစစ်ဆေးတယ်အဲ့ဒါအဲ့ဒီနေရာမှာနော်အာခေါ်ယူစစ်ဆေးမှုတွေထုတ်တဲ့အချိန်ခါမှာနော်ရဲကုန်မှုတွေရှိခဲ့တယ်အဲ့ဒါတွေနောက်ဆုံးတော့သူတို့နော်မတရားအသင်းဖွဲ့တွေနဲ့ဆက်တွေ့ပြီးတော့နော်ဆော်ရွက်တယ်ဆိုတာကိုမပေါ်တဲ့အချိန်ခါမှာသူတို့တော်တော်နင်းလာတယ်အဲနင်းလာတဲ့အတွက်ကြောင့်ဒါတွေဟာသူတို့ရဲ့နင်းလာချက်တွေကိုကျွန်တော်တို့နော်ဥပဒေကြောင်းကသူတို့ကိုအဲနင်းလာမှုတွေကိုဒီဆက်ဆက်ကဆော်ရွက်ပြရမှာဖြစ်တယ်အဲဒီလိုမျက်နှာမှုမရှိအောင်နော်ကာကွယ်တပ်ရှိနိုင်ဖို့အတွက်ကိုကျွန်တော်တို့အဆိုအအနေနဲ့ဆော်ရွက်တဲ့နေလို့ကျွန်တော်တို့မြင်တယ်အဲနောက်ပိုင်းစီကြောရေးစခင်းတွေမှာစီစစ်တဲ့အချိန်မှာနော်သူတို့ဒီရဲ့စစ်ချက်ဆိုင်ရာရုပ်ပတ်ဆိုင်ရာ
ဆင်းရှောက်ခံရမှုတွေရှိတယ်ဒါတွေဟာကျွန်တော်တို့အပြင်အဲလောကထိပ်ကိုရောက်လာတဲ့အချိန်ခါမှာနော်ရုပ်ပိုက်ဆရာစိတ်ပိုက်ဆရာဆင်းရှောက်ခံရမှုတွေနဲ့သူတို့စိုးရိမ်စိတ်တွေရှိနေတယ်အဲ့ဒါလူကြားလူကြားထဲမှာသူတို့ဟာအခေါ်အလာတကားအစသူတို့ကအခက်အခဲတွေရှိနေတဲ့အတွက်ကြောင့်ဒီလိုရဲ့မိနာမှုတွေကိုတော့အတော့အနေနဲ့ဆော်ရောပြတဲ့လေကျွန်တော်အနေနဲ့ပြောချင်တယ
်အခုလိုမျိုးစစ်တမ်းတင့်ရခိုင်ပြည်သူတွေကြုံနေရတဲ့အခြေအနေတွေကိုရခိုင်မျိုးသားပါတီ ANP ကဦးဆောင်ပြီးလွတ်တော်ကိုယ်စားလှယ်တွေဘက်ကကွင်းစင်းစုံစမ်းစစ်ဆေးတွေ့ရှိချက်တွေကိုနိုင်ငံတော်သမ္မတနိုင်ငံတော်တိုင်ပင်ခံတပ်မတော်ကာကွယ်ဦးစီးချုပ်နဲ့သက်ဆိုင်ရာအဖွဲ့အစည်းတွေကိုတင်ပြခဲ့ပေမဲ့လည်းဘာတစ်ခုမှတုံ့ပြန်ချက်မရသလိုတာဝန်ယူမှုတာဝန်ခံမှုမရှိဘူးဖြစ်နေတယ်လို့ရခိုင်ပြည်သူလွတ်တော်ကိုယ်စားလှယ်ဒေါခင်စောဝေကပြောပါတယ်
ဒီကျမတို့ကဒေသခံပြည်သူများဤခိခိုက်နေနာချက်ဆိုပြီးတော့စုံစမ်းရေးကော်မရှင်တခုဖွဲ့ခဲ့တယ်အဲ့ဒီကော်မရှင်ကလည်းကျမတို့ကနိုင်ငံတော်သမ္မတနိုင်ငံတော်အတိုင်းအမိခံနောက်တစ်ခါကာချုပ်ဆိုပြီးတော့တော့လူ့ကိုယ်ရေးကော်မရှင်တို့ကိုကျမတို့ကတိုင်ကြားစာတွေပို့ခဲ့ပါတယ်ဒီအစိုးရဘက်ကတာဝန်ရှိတဲ့လူတွေဘက်ကရောကျမတို့တင်ပြထားတဲ့လူပုဂ္ဂိုလ်တွေဘက်ကရောဘာတစ်ခုမှတုံ့ပြန်ချက်တွေမရှိပါဘူးအဲ့တည်းကြောင့်ဒီကျမတို့ကပြည်သူ့ကိုယ်စားလှယ်တူဦးဖြစ်တဲ့ပြည်သူတွေအရင်မျက်နှာချက်တွေကိုတော့ကျမတို့ကထိထိရောက်ရောက်စုံစမ်းစီချင်ပါတယ်အဲ့မဲ့ကျမတို့တင်ပြတိုင်းကိုဘာတစ်ခုမှတုံ့ပြန်မှုမရှိဘူးဆိုတာကိုတော့ဟိုကျမတို့အနေနဲ့တော့ဟိုပေါ့ပြည်သူကိုစာနာတဲ့အနေနဲ့ဟိုအခုလိုဖြစ်နေတဲ့ဓာတ်တွေကိုတာဝန်ယူမှုတာဝန်ခံမုန်းနဲ့ဖြည့်ချင်းဖို့အခွင့်အရေးတခုတော့လိုအပ်နေပြီလို့ကျမအနေနဲ့ဒီများနဲ့ပြောချင်ပါတယ်ချင်
းပြည်သူကရွေးချယ်လိုက်တဲ့အရသာအစိုးရလက်ထက်နိုင်ငံသားတဦးချင်းစီရဲ့ဘေးကင်းလုံခြုံရေးနိုင်ငံသားအခွင့်အရေးလူ့ခွင့်ရေးလုံခြုံကာကွယ်မှုမရပဲဆုံးရှုံးနေနာနေရတဲ့အနေအထားအပေါ်မှာတော့ပြည်ထောင်စုအစိုးရပြည်내အစိုးရဘက်ကဖွဲ့စည်းပုံအခြေခံဥပဒေနဲ့အညီနိုင်ငံသားတို့ရဲ့အခွင့်အရေးကိုကာကွယ်ပေးပါလို့ပြည်သူကိုယ်စားလှယ်တွေကတိုက်တွန်းပါတယ်ရှင်
မဆွန်မွန်တင်ပြတော်တော့ပါတောတာရှင်များရှင် VOA ကနေအခုထုတ်လွှင့်ပေးနေတဲ့နေစဉ် TV သတင်းလောအစီအစဉ်တွေကိုအခုထုတ်လွှင့်နေတဲ့ညနေပိုင်းရေဒီယိုအစီအစဉ်ပြပချင်း9နာရီမှာ Intel Set 17နဲ့ Mia Set 3ကျူရူတွေကနေတိုက်ရိုက်ဖမ်းယူကြည့်ရှုနိုင်ပါတယ်ဒါရင်မကတိုက်ရိုက်ထုတ်လွှင့်ချိန်တဲ့တပြင်းကြီး VOA ရဲ့အင်တာနက်ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာကြည့်ရှုနိုင်သလို VOA ရဲ့ YouTube Twitter နဲ့ Facebook တို့ကနေပြီးတော့လည်းကြည့်ရှုနားဆင်နိုင်ကြပါတယ်ရှင်ခုတော့ကြာရှိနေတဲ့အချိန်တွင်သတင်းအချင်းချုပ်ကိုကောင်းလင်းကပြောပြပေးပါအောင
်။ဟောင်ကောင်ကျွန်းမှာသတင်းပတ်တွေနဲ့ချီပြီးဆန္ဒပြပွဲတွေအကြီးအကျယ်ပေါ်ပေါက်ခဲ့ပြီးနောက်အလို့ရှိနေသူတွေကိုတရုတ်ပြည်မှာရေးထံလွှတ်ပြောင်းပေးနိုင်မယ့်ဥပဒေမူကြမ်းဟာလုံးဝညီကုန်းချုပ်သွားပြီဖြစ်ကြောင်းအုပ်ချုပ်ရေးမှူးကလည်းကပြောဆိုလိုက်ပါတယ်။ဥပဒေမူကြမ်းကိုလွှတ်တော်ရဲမှတကြောပြန်ပြန်တင်သွင်းလာမလားဆိုပြီးအစိုးရဘက်လူထုကအယုံကြည်မရှိဖြစ်နေတယ်ဆိုတာကိုသိတဲ့အကြောင်းလဲဒီနေ့သတင်းစာရှင်းလင်းပွဲအတွင်းဟောင်ကောင်ကျွန်းအကြီးအကျယ်ကပြောဆိုလိုက်တာပါ။ဥပဒေပြဋ္ဌာန်းမှုကြိုးပမ်းမှုဟာလုံးဝအောင်မြင်မှုမရခဲ့တဲ့အကြောင်းလဲပြောဆိုသွားပေမဲ့ဆန္ဒပြသူတွေမေးခွန်းထုတ်နေကြသလိုဥပဒေကိုအစ်စ်ပြန်လဲပြင်ဆင်ရေးဆွဲနေသလားဆိုတော့ကတော့ဖြေချမသွားပါဘူး။ရစွမှုနဲ့တန်လျာရှိသူတွေကိုဟောင်ကောင်ကျွန်းတရားစီရင်ရေးစနစ်နဲ့မတူတဲ့တရုတ်ပြည်မှာရေးကိုလွှတ်ပြောင်းပေးမယ်ဖို့စိုးရိမ်မှုတွေကြောင့်ဥပဒေရန်ကိုလွတ်တော်မှာစတင်ဆိုပြတဲ့ဧပြီလကစလို့ဟောင်ကောင်မှာဆန္ဒပြပွဲတွေအကြီးအကျယ်ပေါ်ပေါက်ခဲ့တာပါ။အမေရိကန်သမ္မတဒေါ်နယ်ထရန့်ကအဆက်ဆက်မလုပ်ချင်တော့ဘူးဆိုပြီးပေါက်ကြားခဲ့တဲ့သံတမန်မှတ်တမ်းတစ်ခုထဲမှာပြောဆိုထားတဲ့ဗြိတိန်သံတမန်ကြီးကိုဆက်လက်ပြီးအပြည့်အဝထောက်ခံမယ်ထားတဲ့အကြောင်းဗြိတိန်ဝန်ကြီးချုပ်ထရီဆာမေကပြောဆိုလိုက်ပါတယ်ဗြိတိန်သံတမန်ကြီးကင်ဒိုရာကတော့သမ္မတထရန့်ဟာအရေးချင်းမပြည့်မီသူစိတ်တည်ငြိမ်မှုမရှိသူဖြစ်နေသံတမန်မှတ်တမ်းထဲမှာပြောဆိုထားခဲ့တာပါယူရိနီယံ2015ခုနှစ်နိုင်ငံတကာသဘောတူညီချက်မှာလက်ခံထားတဲ့ယူရိနီယံသက်ဆင်မှုပမာဏထက်ကျော်လွန်ထုတ်လုပ်နေပြီဖြစ်တဲ့အကြောင်းကုလသမဂ္ဂနိုင်ငံတကာအနုမြူအေဂျင်စီ IAEA ကအတည်ပြုလိုက်ပါတယ်။ယူရိနီယံကနျူကလ িয়ার နဲ့မထုတ်လုပ်နိုင်မှုရည်ရွယ်ပြီး 3.69 သက်ဆင်ယူရိနီယံကိုထုတ်လုပ်ဖို့ကန့်သတ်ထားပြီးအပြန်အလှန်အနေနဲ့နိုင်ငံတကာကပိတ်ဆို့တံခါးမှုတွေဆွဲချကြထားပါဒါပေမဲ့လည်းအခုခါမှာစာချုပ်မှာတတ်မှတ်ထားတဲ့ပမာဏထက်ကျော်လွန်ထုတ်လုပ်နေတဲ့အကြောင်း IAEA ကစုံစမ်းတွေ့ရှိခဲ့တာပါ
တတိယအချင်းချက်ကိုကောင်းလင်းချင်ညာပြခဲ့တာပါဒီညနေအတွက်အစီအစဉ်ထုတ်လို့ရမှုကမဆုံမဖြစ်ပြီးအသံဖန်အင်ဂျင်နီယာကတော့ Wagner Roberts ဖြစ်ပါတယ် PO American အသံညဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:20နာရီလိုင်းဒိုမီတာ25 kHz 15653ညလိုင်းဒိုမီတာ32 kHz 11883ညလိုင်းဒိုမီတာ57 kHz 9339နဲ့လိုင်းလာမီတာ190 kHz 15905တို့ကနေတော့ရိုက်ထုတ်လွှင့်ပေးသွားအောင်ပါတောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းချမ်းမွှေးလမ်းပါစေရှင် PO ကိုအားပေးနာစေတဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်မနက်လောပ
This program has come to you from the Voice of America, Washington. From what